ယမန်နိုင်ငံမှာလွန်ခဲ့တဲ့လကသမရယာယူကနှုတ်ထွက်သွားခဲ့ပြီးနောက်ပိုင်းနိုင်ငံမှာလူညုံရေးအခြေအနေတွေယူရင်းပြက်ပြားလာတဲ့အတွက်ကြောင့်ယမန်နိုင်ငံကအမေရိကန်တန်ရုံးကိုပိတ်ထားလိုက်ပါတယ်။စောစောပိုင်းကယမန်နိုင်ငံဆာနာမြို့မှာရှိတဲ့အမေရိကန်တန်ရုံးဝန်ထမ်းတွေကတန်ရုံးကိုပိတ်လိုက်ပြီးလို့တာမကြီးကဝန်ထမ်းတွေကိုအကြောင်းကြားခဲ့ပြီးသူကိုယ်တိုင်လည်းဘော်ရူးနဲ့မှာယမန်နိုင်ငံကနေထွက်ခွာမယ်လို့အသိပေးကြောင်းပြောပါတယ်။တန်ရုံးဝန်ထမ်းတွေရဲ့ပြောဆိုချက်မှန်ကန်တဲ့အကြောင်းအမည်မဖော်လိုတဲ့အမေရိကန်ထိပ်တန်းတာဝန်ရှိသူတဦးကအင်္ဂါနေ့မှာအတည်ပြုပြီးတော့ပြောဆိုလိုက်ပါတယ်။ဝါရှင်တန်မှာရှိတဲ့အမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနရဲ့ပြောခွင့်ရသူဂျင်ဆာကီကတော့အတည်ပြုချက်ပေးဖို့ညှင်းဆိုပါတယ်။အခြေအနေတွေကမတိမငင်ဖြစ်နေပြီးတော့အမေရိကန်ပြည်ထောင်စုဟာတက်ဆိုင်ရာအဖွဲ့အစည်းတွေနဲ့ထိတွေ့ပြီးငင်းငင်းချမ်းချမ်းဖြစ်ဖို့အတွက်ကြိုးပမ်းနေတယ်လို့သူမကပြောပါတယ်။ကျမတို့ဝန်ထမ်းတွေအတွက်လုံခြုံမှုနဲ့ဘေးအန္တရာယ်ကင်းဝေးရေးကိစ္စဟာဦးစားပေးတဲ့အချက်ဖြစ်တယ်ဆိုတာကတော့ရှင်းပါတယ်လို့ဂျင်ဆာကီကပြောပါတယ်။ယမန်နိုင်ငံမှာဖြစ်ပေါ်နေတဲ့အထူးကိစ္စဟာအမေရိကန်ပြည်ထောင်စုရဲ့အကြမ်းဖက်မှုတိုက်ဖျက်ရေးအစီအစဉ်ပေါ်တက်ရောက်မှုရှိတယ်လို့ပင်တဂွန်စစ်ဌာနချုပ်ရဲ့ပြောခွင့်ရသူကပြောပါတယ်။ဒါပေမဲ့အမေရိကန်စစ်တပ်ဟာယီမင်တပ်ဖွဲ့တွေကိုတင်ဒန်းတွေပေးနေစေဖြစ်ကြောင်းနဲ့ယီမင်နိုင်ငံအတွင်းမှာအယ်ခိုင်ဒါအကြမ်းဖက်သမားတွေပေါ်စစ်ဆင်ရေးတွေဆက်လက်ပြီးတော့လုပ်နေစေဖြစ်တယ်လို့လည်းပြောပါတယ်ခင်ဗျာ။